အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဥတုရသည့်အရေးအာတိတ်ဆက်ဝိုင်းဒေသဆိုင်ရာမူဝါဒနဲ့ရုရှားအရေးကိစ္စတွေကိုဆွေးနွေးဖို့ဒိန်းမတ်နိုင်ငံကိုရောက်ရှိနေပါတယ်။ Israel Palestine ဒေသအကြမ်းဖက်မှုတွေတိုးလာတဲ့ကိစ္စကိုပြင်းထန်စွာကင်တွယ်ဖို့ Biden အစိုးရအပေါ်တောင်းဆိုမှုတွေတိုးလာချိန်မှာပဲဝန်ကြီးဘလင်ကင်ရဲ့ခီးစဉ်ပေါပေါက်လာတာပါ။ဒိန်းမတ်ဘီယင်မာကြီး Margaretha နဲ့နိုင်ငံခြားရေးဝန်ကြီး Yipit Kofoto နဲ့လည်း Copenhagen မြို့မှာဝန်ကြီးဘလင်ကင်ထိကနေတွေ့ဆုံခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်တစ်စီတစ်ပိုင်းရထားတဲ့ဒိန်းမာနိုင်ငံမြောက်ဖက်ဆုံးက Greenland နဲ့ Faroe ကျွန်းရဲ့နိုင်ငံခြားရေးဝန်ကြီး Matti Fadersken နဲ့လည်း Mr. Blinken တွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်အတွင်းဥတုရသည်ပြောင်းလဲဖောက်ပြန်မှုတားဆီးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့တယ်လို့ခန့်မှန်းရပါတယ်။သမ္မတဟောင်းဒိုနယ်ထရမ့်လက်ထက်မှာဥတုရသည်ပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ချိန်ချောင်းမှုတွေကို၄နှစ်ကြာလျှော့ပေါ့ပြောဆိုခဲ့တဲ့အတွက်သမ္မတဘိုင်ဒန်အစိုးရလက်ထက်မှာတော့ဒီကိစ္စရပ်တွေမှာအမေရိကန်ရဲ့ရည်တည်ချက်တွေအပေါ်မဟာမိတ်နိုင်ငံတွေကပြန်ပြီးတော့ယုံကြည်လက်ခံလာအောင်ကြိုးပမ်းလှုပ်ဆောင်နေတာပါ။အာတိတ်ကောင်စီအစည်းအဝေးကိုလည်းဝန်ကြီးဘလင်ကင်ဆက်ပြီးတက်ရောက်ဖို့ရှိပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးတွေတိတိတသားတင်းမာနေတဲ့အချိန်မှာဝန်ကြီးဘလင်ကင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရတိုဒီအစည်းအဝေးမှာပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံကြမှာလည်းဖြစ်ပါတယ်။